NLD ပါတီဝင်တချို့ဒေါ်ဆန်းစုကြည်နဲ့တွေ့တယ်ဆိုတဲ့သတင်းထွက်နေတဲ့ပေါ့လက်ရှိပါတီဗဟိုကော်မတီဝင်တူလည်းဖြစ်ပါတီထိပ်ပိုင်းခေါင်းဆောင်တူလည်းဖြစ်တဲ့ဒေါက်တာမျိုးညွန့်ကမဟုတ်မှန်ကြောင်းညင်းလိုက်ပါတယ် NLD ပါတီပြန်လဲရည်တည်နိုင်ရေးနဲ့ရွေးကောက်ပွဲဝင်ရေးကြိုးပမ်းနေတယ်ဆိုတဲ့စစ်ကောင်စီဝါဒဖြန့် Telegram Channel တွေမှာဖော်ပြနေတဲ့ပေါ့အခုလိုတုံ့ပြန်လိုက်တာပါ NLD ပါတီဝင်တချို့ကိုဆက်သွယ်မေးမြန်းပြီးတော့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးအလိမ်မှာတင်ပြထားပါတယ်ခင်ဗျာ
ပြခဲ့တဲ့ရပ်ပိုင်းတွေကစစ်ကောင်စီဝါဒဖြန့် Telegram Channel တွေမှာ NLD ပါတီဝင်တချို့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံတယ်လို့သတင်းတွေဖော်ပြလာခဲ့ပါတယ်ဒေါအောင်ဆန်းစုကြည်ကိုပြည်တွင်းမှာကြန့်ရှိနေတဲ့ပါတီဗဟိုကော်မတီဝင်တချို့တွားရောက်တွေ့ဆုံတယ်လို့ဖော်ပြထားပါတယ်ဒီလိုထွက်ပေါ်လာနေတဲ့သတင်းနဲ့ပတ်သက်လို့လက်ရှိပါတီဗဟိုကော်မတီဝင်တဦးလည်းဖြစ်ပါတီထိပ်ပိုင်းခေါင်းဆောင်တဦးလည်းဖြစ်တဲ့ဒေါက်တာမျိုးညူကို VOA ကဆက်သွယ်မေးမြန်းတာမှာတော့သူ့အနေနဲ့တွေ့ဆုံခဲ့တာမရှိဘူးလို့တုံ့ပြန်ပါတယ်
ကျွန်တော်တို့အပြင်မှာကျွန်တော်တို့တွေ့နေတာတော့ကျွန်တော်ရဲ့ဥပိန်ဥရဲ့ပဲစီစီနဲ့ရောက်ရှိပါတယ်။ဟိုကျွန်တော်တို့အာနာသိနေကဟိုနေအိမ်မှာနေတဲ့စီစီဟောင်းနေတော့ရှိပါတယ်။သူတို့တွေနဲ့တွေ့ရင်တော့ကျွန်တော်မသိဘူးပေါ့လေ။ကျွန်တော်နဲ့ဥပိန်ဥကတော့လုံးဝမတွေ့ပါဘူ
း။ပြီးခဲ့တဲ့2022ခုနှစ်နိုဝင်ဘာလအတွင်းကဒေါ်ဆန္ဒမင်းနဲ့ဦးတိုးလွေတို့ကဒေါ်ဆန်းစုကြည်နဲ့တွေ့ခွင့်ရခဲ့တယ်လို့ဒေါ်ဆန္ဒမင်းကရေးချယ်ရတဲ့ Federal Democracy ဖော်ဆောင်ရေးအစီအစဉ်မြန်မာနိုင်ငံရေးအကြံအတဲနဲ့တိတ်ဆိတ်နေသောရဝန်းစကားဝိုင်းဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့မှုပဲ။အဲ့ဒီတုန်းကဘလောက်တွေ့ဆုံခွင့်ရခဲ့တယ်လဲ။ဘာတွေဆွေးနွေးခဲ့တယ်လဲဆိုတာကိုတော့ထုတ်ဖော်မပြောခဲ့ပါဘူး။2023ခုနှစ်မှာ NLD ပါတီဝင်ဦးအောင်စိုးဒေါ်ဆန်းစုကြည်ကိုတွားတွေ့ဆုံခွင့်ရဖို့ကြိုးစားခဲ့တယ်လို့ဦးအောင်စိုးက VOA ကိုအတည်ပြုပါတယ်။ဒီလိုသွားတွေ့ပေမဲ့ထောင်ပိုင်းနဲ့ပဲတွေ့ခွင့်ရခဲ့ပြီးတော့ဒေါက်ဆန်းစုကြည်ကလက်ခံတွေ့ဆုံတာမရှိခဲ့ဘူးလို့ဥအောင်စိုးကအခုလိုပြောပြပါဗျ။
ကျွန်တော်တို့သွားတွေ့ပါတယ်ဒါပေမဲ့အဲ့ဒီတော့ကျွန်တော်တို့သွားတွေ့တော့အန်တီထွက်မတွေ့ဘူးဗျ။စကားပဲအသွားပြန်ထောင်ပိုင်းနဲ့အသွားပြန်တယ်ဖြစ်ပါတယ်။ဟုတ်ဘူးဗျ။ဟိုကျွန်တော်တို့2003မတ်လခင်ဗျာ
ဒီအပိုင်းစစ်ကောင်စီဝါဒဖြန့် Telegram Channel တချို့မှာ NLD ပါတီဝင်တချို့ကပါတီပြန်လည်ရည်တည်နိုင်ရေးနဲ့ရွေးကောက်ပွဲဝင်ရေးအတွက်ကြိုးပမ်းပြီးတော့စစ်ကောင်စီစီမှာတင်ပြခဲ့တယ်လို့ဖော်ပြလာပါတယ်။သူတို့ရေးသားချက်အရာဘသူကတင်ပြထားတယ်လဲဆိုတာမပါဝင်ထားပါဘူး။ပါတီပြန်ရည်တည်နိုင်ရေးလှုံ့ဆော်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေတာနဲ့ပတ်သက်လို့ပါတီထိပ်ပိုင်းခေါင်းဆောင်တဦးလည်းဖြစ်တဲ့ဒေါက်တာမျိုးညွန့်ကသူ့သဘောထားမှတ်ချက်ကိုအခုလိုပြောပြပါတယ်။
အခုလောစီမှာစစ်ကောင်စီနဲ့ပူးတွဲပြီးလုပ်နေကြတာဒီခါတော့ဟိုဥအောင်စိုးတို့အဲဒေါ်ဆန္ဒမင်းတို့နော်အဲ့ဒါကြီးတော့ရှိရပါလေဥအောင်စိုးကဒီ CEC ဖြစ်ကောပါတီဝင်ဖြစ်ကောနှုတ်ခတ်တာပြီးဖြစ်တော့ NLD CEC အနေနဲ့တော့သူ့အတွက်ကတုံးပိုင်ဝင်မရှိပါဘူးဒေါ်ဆန္ဒမင်းကလည်းဘဟုကော်မတီဝင် CEC အဆင့်မှရှိပါတယ်အဲ့တော့သူကလည်း CEC ဆိုရက်ဒီတောင်းဝန်ကိုသူယူတုံးဝင်မရှိပါဘူး။သူတို့အနေနဲ့ပါတီအစ်စ်တစ်ခုအနေနဲ့ပတ်ပုံတင်မှာဆိုရင်တော့ဒါသူတို့ရဲ့ရွေးချယ်ပိုင်ခွင့်ပါ။အဲဒါကတော့ NLD ကဖြတ်သိမ်းပြီးသားပါတီပဲလေ။ဖြတ်သိမ်းပြီးသားပါတီကိုသူတို့ပြန်ပြီးတော့ယူတုံးမယ်ဆိုရင်တော့ဒါကျွန်တော်တို့ကကန့်ခွဲရမှာပေါ့။အဲဒါဒီမူလ NLD ခေါင်းဆောင်တွေရောပါတီဝင်တွေအားလုံးရဲ့သဘောထားနဲ့လုံလောက်ဆန့်ကျင်ပါလေလို့ပြောချင်ပါတယ်။
အခုလက်ရှိ NLD ပါတီဆက်လက်တည်မြဲရေးလိုလားသူတွေအများအပြားရှိနေသေးတာမို့ပါတီရည်တည်ရေးကြိုးပမ်းမှုရှိလာနိုင်တယ်လို့ပါတီဝင်တဦးဖြစ်တဲ့ဦးအောင်စိုးက VOA ကိုအခုလိုပြောပါတယ
် NLD ပါတီဆိုတော့ဘယ်လိုပြောမလဲဗျာ36နှစ်ကျော်ခဲ့ပြီလေနိုင်ငံရေးနေသားနဲ့လည်းရှိနေတင်တာပေါ့ရှိနေတင်တယ်တချိန်တုန်းကလည်းဦးအောင်ချွေတို့အဲ့လိုပဲလုပ်ကြတာလေပါတီဆက်လက်တည်ရှိရေးပေါ့အန်ဒီအဲ့လိုပဲအချင်းချင်းအကြေချုပ်ကြနေတဲ့အချိန်မှာလူကြီးတွေအဲ့လိုပဲလုပ်ခဲ့ကြတယ်အခုလည်းပါတီကရှိနေတင်တာပေါ့ဒီလိုလည်းအခုနောက်ဆက်ကပြောတဲ့ရုပ်ကွယ်ဆိုတဲ့တန်ကြားရတယ်အဲ NLD ရှင်ဘယ်သူမထည့်ရမလဲဆိုတော့ပြည်သူအသံရှိတယ်လေကျွန်တော်တို့ကရုပ်ကွယ်ဘယ်ကိုအဓိကစဉ်းစားတာပေါ့ဗျပါတီဆက်လက်ဒီရှိနေရို့ပဲကျွန်တော်တို့အခုချိန်မှာဘာမှမပြောချင်သေးဘူးဗျကျွန်တော်တို့ကအခြေအနေကအခုချိန်မှာခင်ဗျားတို့ကြည့်တဲ့အတိုင်းပဲကျွန်တော်တို့ကတော့ကျွန်တော်တို့ပါတီဝေးကြတဲ့ပါခဲ့တဲ့လူစီဆိုတော့ရှိစေချင်တာပေါ့ရှိစေချင်တယ်ဒါပဲကျွန်တော်တို့ရည်ရွယ်ချက်ကတည်းကဟုတ်ရုပ်ကွယ်ဝင်ရေးမှုရေးကပြဿနာမဟုတ်ဘူး
NLD party ဝင်တချို့ရဲ့ပါတီပြန်လည်ရက်တည်ရေးအတွက်ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ VOA ကရွေးကောက်ပွဲကော်မရှင်နဲ့စစ်ကောင်စီပြောခွင့်ရကိုအကြိမ်ကြိမ်ဖုံးဆက်ပေမဲ့ပြန်လည်ဖြေဆိုတာမရှိခဲ့ပါဘူးစစ်ကောင်စီရဲ့ January 26ရက်နိုင်ငံရေးပါတီတွေမပုံတင်စဉ်ဥပဒေအရရွေးကောက်ပွဲမှာဝင်ပြိုင်တဲ့နိုင်ငံရေးပါတီအားလုံးရပ်ပေါင်း60အတွဲမပုံပြန်တင်ရမှာဖြစ်ပြီးတော့မလိုက်နိုင်ရင်နိုင်ငံရေးပါတီအဖြစ်ကနေအလိုလျောက်ပြတ်ပြင်မယ်လို့သတိပေးထားခဲ့ပါတယ်နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေသစ်အရာမှတ်ပုံတင်နိုင်ဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ရောက်လာပြီးတဲ့နောက်ပိုင်းအဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်ပါတီပေါင်း40ကျော်ဟာပြန်လည်မှတ်ပုံမတင်ခဲ့ပါဘူး။ဒါကြောင့်2020ခုနှစ်ရွေးကောက်ပွဲမှာ80ရာခိုင်နှုန်းကျော်အလိုက်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်တို့အပါအဝင်ပါတီ40ကျော်ကိုမှတ်ပုံတင်ပဲဖြတ်လိုက်တယ်လို့ရွေးကောက်ပွဲကော်မရှင်က2023ခုနှစ်မတ်လ28ရက်ညပိုင်းကကြေညာခဲ့ပါတယ်။စစ်ကောင်စီရဲ့နိုင်ငံရေးပါတီများမပုံတင်ခြင်းဥပဒေသစ်ရဲ့တင်းကျပ်တဲ့စီးပွားတွေနဲ့လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်ဒီဇယ်67ပါတီအနက်ပါတီ40ကျော်ပဲမပုံပြန်တင်နိုင်ခဲ့ပါတယ်ရှင်။